မြန်မာအစိုးရဘက်ကအပြစ်ခတ်ရက်စဲရေးကိုတစ်ဖက်သက်ကြီးညာခဲ့ပေမဲ့လည်းမြန်မာအစိုးရတပ်တွေနဲ့ကချင်လက်နက်ကိုင်အဖွဲ့ KIA တို့ကြားတိုက်ပွဲတွေဟာမကြာခဏဆိုသလိုဆက်ပြီးတော့ဖြစ်နေပါတယ်။ဒီလို KIA ထိန်းချုပ်ထားတဲ့နေရာတွေကိုထိုးစစ်တွေမဆင်တော့ဘူးလို့ကြီးညာပြီးတဲ့နောက်မြန်မာအစိုးရတပ်တွေဘက်ခိတ္တအပြစ်ခတ်ရက်စဲခဲ့ပုံတွေ့ရတယ်လို့မျက်မြင်သက်သေတူက VOA ကိုပြောပါတယ်။နှစ်ဖက်တပ်တွေတစ်ဖက်နဲ့တစ်ဖက်အနီးကပ်ရှိနေတာကငြိမ်းချမ်းရေးဆွေးနွေးမှုတွေလုပ်ဖို့အတွက်ရှုပ်ထွေးစေတဲ့အနေအထားတစ်ခုဖြစ်တယ်လို့ထိုင်းနိုင်ငံဘန်ကောက်မြို့ကနေ VOA သတင်းထောက် Daniel Shrap ကသတင်းပေးပို့ထားတာကိုတော့ကုရန်နိုင်ကပြောပြပေးမှာပါရှင်
။ဟုတ်ကဲ့ပါ။မြန်မာအစိုးရကတောက်ကြနေနောက်ပိုင်းမှာအပြစ်ခတ်ရက်စဲတယ်လို့ကြေညာခဲ့တယ်ဆိုပေမဲ့လည်းမြန်မာနိုင်ငံမြောက်ပိုင်းကချင်ပြည်နယ်အတွင်းမှာဒဏ္ဍာရီကတိုက်ပွဲတွေအပြင်းထန်ဆက်ပြီးတော့ဖြစ်နေပါတယ်။တရုတ်မြန်မာနယ်စပ်မှာရှိနေတဲ့လက်ကြားရန်ဒေသမှာစနေနေ့မနေ့ကစပြီးတော့အပြစ်ခတ်ရက်စဲမှာဖြစ်တယ်လို့မြန်မာသမ္မတဦးသိန်းစိန်ကအစိုးရပိုင်းရုပ်မြင်သံကြားကနေကြေညာခဲ့ပါတယ်။ဒါပေမဲ့အဲ့လိုကြေညာလိုက်ပြီးတဲ့နောက်မြန်မာအစိုးရတပ်တွေဘက်ကလက်နက်ကြီးဆက်တနတ်တွေအသုံးပြုပြီးတော့သူတို့ရဲ့တပ်စခန်းတွေကိုတိုက်ခိုက်ခဲ့တယ်လို့ KIA ဘက်ကတော့ပြောပါတယ်။ Ryan Roko ဟာပြီးခဲ့တဲ့3လအတွင်းကချင်ပြည်နယ်မှာတွားရောက်သတင်းယူနေတဲ့အလွတ်ဓာတ်ပုံသတင်းတော့ဖြစ်ပါတယ်။မော်တာကြီးစံကျခဲ့တဲ့အတွက်မိခိုးတွေထွက်လာတာကိုတွေ့ခဲ့ရတယ်လို့ KIA တပ်တွေတပ်ဆွဲထားတဲ့နောက်နားမှာရှိနေတဲ့Roku ga VWE ကိုပြောပါတယ
် The situation is tense. We are hearing sporadic shelling now. Occasional gunfire and
အခြေအနေတွေကတင်းမာနေပါတယ်။ဘုံကျဲတဲ့အတန်းတွေကိုမကြာမကြာကျွန်တော်တို့ကြားနေရပါတယ်။ဘယ်ချိန်မှမဆိုတိုက်ပွဲတွေအပြင်းထန်ဖြစ်လာနိုင်ပါတယ
်။အပြစ်ခတ်ရဆဲတယ်လို့ကြေညာပြီးတဲ့နောက်စနေနေ့တုန်းကခိတ္တအပြစ်ခတ်ရဆဲတာတွေရှိခဲ့တယ်လို့ Roku ကပြောပါတယ်။ဒါပေမဲ့လေကြောင်းကတိုက်ခိုက်တာတွေဖြစ်လာပြီးတဲ့နောက်မှာအပြစ်ခတ်ရဆဲတာလည်းပြတ်သွားတယ်လို့ဆိုပါတယ်။အဲ့နောက်နေ့လယ်ပိုင်းမှာတော့ဘုံကျဲတိုက်ခိုက်တာတွေဆက်ဖြစ်လာခဲ့ပြီးတက်လာတဲ့မြန်မာတပ်တွေကို KIA ဘက်ကပြစ်ခတ်ခဲ့တယ်လို့သူကပြောပါတယ
်။ I think it would be more correct to say that fighting never actually ceased. I think that fighting quieted but I don't think fighting ever ceased from the Burmese.
ပြစ်ခတ်ရဆဲတာဘယ်တော့မှမဖြစ်ခဲ့ဘူးလို့ပြောရင်တော့ပို့ပြီးတော့မှန်လိမ့်မယ်လို့ထင်ပါတယ်။တိုက်ပွဲတွေအနည်းငယ်ဆဲသွားတယ်။ဒါပေမဲ့မြန်မာစစ်ရတပ်တွေဘက်ကလုံးဝအပြစ်ရက်လိုက်တာမျိုးတော့ကျွန်တော်မထင်ပါဘူး။မနေ့နေ့လယ်ဆက်စနားကြီးကတိုက်ပွဲတွေအကြီးကျယ်ဖြစ်တုန်းကတော့မြန်မာဆွေတက်တွေက KIA ရဲ့ခါရစခန်းကိုထူးစစ်ဆင်ခဲ့တာပါအဲ့ဒါဟာလိုင်ဇာပြင်ဘက်မှာရှိတဲ့အဓိကတောင်ထိပ်စခန်းဖြစ်ပါတယ
်သူရှိနေတဲ့နေရာဟာခါရစခန်းနဲ့တမိုင်းကျော်ဝေးပြီးလိုင်ဇာကနေ၄မိုင်လောက်ဝေးတယ်လို့ရူကူကပြောပါတယ်မီတာ300လောက်အတွင်းမှာရှိတဲ့နှစ်ဖက်တက်တွေအနေနဲ့တစ်ဖက်သက်အပြစ်ခတ်ရဆဲဖို့ဆိုတဲ့ကိစ္စကိုတော့လုပ်ဖို့တော်တော်ခက်တယ်လို့မြန်မာနိုင်ငံရန်ကုန်မြို့ငြိမ်းချမ်းရေးစင်တာကအပြစ်ခတ်ရဆဲရေးနဲ့ငြိမ်းချမ်းရေးဖော်ဆောင်မှုအဖွဲ့ရဲ့ဒါရိုက်တာကိုမင်းစောဦးကပြောပါတယ
် Before they can talk aboutthe repositioning the units they got to talk about how to effectively stop the ceasefire because the
တပ်တွေပြန်နေရာချထားရေးကိစ္စကိုမပြောခင်မှာသူတို့အနေနဲ့အပြစ်ခတ်ရဆဲရေးကိုဘယ်လိုထိတိယောက်လုပ်မလဲဆိုတဲ့ကိစ္စကိုပြောဖို့လိုပါတယ်တပ်တွေတစ်ဖက်နဲ့တစ်ဖက်တိုက်နီးနေတဲ့အခြေအနေမျိုးမှာလက်တွေမှာတစ်ဖက်သက်အပြစ်ခတ်ရဆဲဖို့ဆိုတဲ့ကိစ္စကတော့အတော်လုပ်ဖို့ခက်ပါတယ်ဘာကြောင့်လဲဆိုတော့တစ်ဖက်ကပြစ်တယ်ဆိုရင်တခြားတစ်ဖက်ကလည်းပြန်ပြစ်လာမှာပဲဖြစ်ပါတယ်ဒီလိုမျိုးကပြန်အလန်လက်တုံပြန်တာတွေဖြစ်စေပါလိမ့်မယ်
ပြည်ပြင်ပြောင်းလဲရေးလှုပ်ချင်တဲ့မြန်မာသမ္မတဦးသိန်းစိန်အစိုးရတက်လာပြီးတဲ့နောက်ပိုင်းကစပြီးမြန်မာအစိုးရဟာကချင်ကလွှဲပြီးတော့တိုင်းရင်းသားအဖွဲ့အားလုံးနဲ့ငြိမ်းချမ်းရေးသဘောတူညီမှုတွေကိုဖော်ဆောင်နိုင်အောင်လုပ်ခဲ့ပါတယ်။ KIA ဘက်ကတော့ကိုပိုင်အုပ်ချုပ်ခွင့်ကိုပို့ပြီးတော့လိုလားပြီးတော့အစိုးရဘက်ကတော့ဗဟိုအစိုးရကနေထိန်းချုပ်မှုကိုပို့ပြီးတော့လှုပ်ဆောင်ခြင်းနေပါတယ်ခင်ဗျာ။